မြန်မာနိုင်ငံရဲ့လက်ရှိငြိမ်းချမ်းရေးပေါ်ဆောင်နေမှုမှာယုံကြည်မှုတည်ဆောက်ခြင်းကအရေးကြီးတဲ့အခန်းကဏ္ဍအဖြစ်ဆောင်ရွက်နေပြီးတိုင်းပြည်လုံးငြိမ်းချမ်းရေးတိုင်းသားအဖွဲ့အားလုံးတစ်ချိန်တည်းတစ်ပြိုင်တည်းလက်မှတ်ရေးထိုးနိုင်ဖို့ကြိုးပမ်းတယ်လို့ Federal Democracy မဟာမိတ်ပါတီတွေအဖွဲ့တွေနဲ့တွေ့ဆုံစဉ်တိုင်းသားခေါင်းဆောင်တွေကပြောဆိုလိုက်ပါတယ်တိုင်းပြည်လုံးအပြည့်အခက်ရက်စဲကြီးအစိုးရနဲ့တိုင်းသားလက်နက်ကင်တွေကြားငြိမ်းချမ်းရေးပေါ်ဆောင်မှုလက်ရှိဖြစ်စဉ်တွေနဲ့ပြည်တွင်းကနိုင်ငံရေးပါတီတွေရဲ့မြန်မာနိုင်ငံတွင်းနိုင်ငံရေးလှုပ်ဆောင်မှုတွေနဲ့ပတ်သက်လို့တနိုင်ငံလုံးအပြစ်ခတ်ရယ်စဲရေးဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCT ကတိုင်းသာခေါင်းဆောင်တွေနဲ့ပြည်တွင်းနိုင်ငံရေးပါတီ17ပါတီတို့မြန်မာညီညွတ်ရေးစင်တာမှာဒီကနေ့ဆွေးနွေးခဲ့ကြပါတယ်အသေးစိတ်ကိုမတ်ဆွေမွန်ကပြောပြပါမယ
်ပြုပြင်ပြောင်းလဲရေးလှုပ်ဆောင်နေတဲ့မြန်မာနိုင်ငံတွင်းမှာညီညွတ်ရေးပေါ်ဆောင်နိုင်ရေးအခြေအနေနဲ့ပတ်သက်လို့တနိုင်ငံလုံးတိုင်းတာနဲ့အပြစ်ခတ်ရစဲရေးဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCT ကတိုင်းရင်းသားခေါင်းဆောင်တွေနဲ့နိုင်ငံရေးပါတီအသီးသီးကခေါင်းဆောင်တွေတွေ့ဆုံခဲ့ကြတဲ့အချိန်တနိုင်ငံလုံးတိုင်းတာနဲ့အပြစ်ခတ်ရစဲရေးလက်ရှိရင်ဆိုင်တွေ့ကြုံနေရတဲ့စိန်ခေါ်အကဲဆမ်းမှုတွေကိုဆွေးနွေးခဲ့ကြတယ်လို့ဆွေးနွေးပွဲမှာ Federal Democracy မဟာမိတ်ပါတီဘက်ကဦးဆောင်တက်ရောက်ခဲ့သူအမျိုးသားဒီမိုကရေစီအင်အားစု NDF ပါတီခေါင်းဆောင်ဦးခမောင်ဆွေကပြောပါတယ်
အပိတရဲ့စေရေးဒုစုံတရားနားလည်မှုအပိတမြောက်သေးတော်လေးပဲမှန်ကန်တဲ့အကြောင်းမကိုရောက်နေပြီလို့သူတို့ယူဆပါတယ်။နောက်ပြီးတော့ရခင်ကတဲ့ပို့ပြီးတော့နားလည်မှုရှိနေကြောင်းလည်းသူတို့ယူဆပါတယ်။အတိအချက်ပါ။နံပါတ်2အချက်ကတော့အားလုံးလက်ခံနိုင်တဲ့ဒီလိုလုံးအပိတရဲ့စေရေးလက်မှတ်ထိုးပြီးတဲ့နောက်မှာနိုင်ငံရေးစနစ်ဝယ်ရေးလုပ်ဖို့ရာသီဖြစ်ကြောင်းလည်းပြောပါတယ်။ဒီရစေးရီဒီဘူရန်ချောတပ်ဖို့ကတော့ဒီပြည်သားပထမပိုင်းမှာအစည်းအဝေးတယ်လို့ဆိုပါတယ်။နောက်စီးပွဲဒီမှာနိုင်ငံရေးပါတီတွေကပါပူးပေါင်းပါဝင်ကြဖို့ရှိနေပြီဖြစ်ကြောင်းလည်းသူတို့ပြောပါတယ်။နောက်ပြီးတော့တတိယအချက်ကတော့အပိကရစေးလက်မှတ်ထိုးတဲ့အခါမှာတဏီတဲ့တဏီယာတဲ့တစ်ချိန်တည်းမှာကရင်သားလက်နဲ့ကရင်အဖွဲ့သားအားလုံးကလက်မှတ်ထိုးရေးကိုပဲသူတို့ရှေ့ရှုရလို့ဆိုပါတယ်။အဲစောင့်ပြီးတော့ကအဆောက်ဖွင့်ထားပြီးတော့တဖိုးပဲလာထိုးရမျိုးမဟုတ်ဘဲနဲ့သူတို့တွေ့တဲ့ထိုးမယ်သဘောမျိုးကိုပြောပါတယ်။နောက်ဆုံးအချက်ကတော့တစ်ဖက်ကနိုင်ပြီးတော့တခြားတစ်ဖက်ကရှုံးနေတဲ့ညဉ့်ရင်ဝင်ညဉ့်ရင်မျိုးမဟုတ်ဘဲနဲ့ကိုယ်လေးကရှိတဲ့တရားမျှတတဲ့ငြိမ်းချမ်းရေးဖြစ်မှမဟုတ်ဘူးကြိုးကြိုးလေးအကြောင်းပြောပါလေအပီလာပထမပတ်ထင်းမှာတော့တို့ဒီငြိမ်းချမ်းရေးမူကြမ်းကိုနှစ်ဖက်ညှိနှိုင်းထားတဲ့အတိုင်းအဲဒီဘက်ကကိုရောက်ဟိုဘက်ကကိုရောက်ပေါ့အဲကိုရောက်အလုံး16ရောက်နေဆိုတော့အပိတအယူဆဲမယ်လို့ပြောပါလေ
တက်ရောက်လာတဲ့နိုင်ငံရေးပါတီ17ပါတီကခေါင်းဆောင်တွေဘက်ကလည်းနိုင်ငံရေးပါတီအင်အားစုတွေရဲ့နိုင်ငံရေးလှုပ်ဆောင်နိုင်မှုအတိုင်းအတာတွေကို NCCT ခေါင်းဆောင်တွေနဲ့အမြင့်ချင်းဖလှယ်ဆွေးနွေးခဲ့ကြတယ်လို့ဥက္ကမောင်ဆွေကပြောပါတယ
်ပါတီ17ပါတီကိုစားပြောရလူတွေရှိတယ်လို့ကျွန်တော်တို့လည်းဥချင်းပြောတာလည်းရှိပါတယ်ဒီနေ့မြန်မာနိုင်ငံကြီးဟာကိုတို့ကလို့ဒီမိုကရေစီနဲ့လူ့အခွင့်အရေးတစ်ခုတည်းနဲ့ပြောလို့မရတော့ပါဘူးဒီမိုကရေစီနဲ့ဖက်ဒရယ်ပြည်ထောင်စုအရေးဆိုတဲ့အရေးနှစ်ပါးစုံဖြည့်ရှင်းရမယ်အချိန်ရောက်ပြီလို့ကျွန်တော်တို့ကပြောပါတယ်မြန်မာနိုင်ငံကတော့2015ရွေးကောက်ပွဲဟာအခြေခံဥပဒေပြင်ရေးကိုစောင့်နေမှာမဟုတ်ပါဘူး။ဒါကြောင့်မို့ဖက်ဒရယ်ပြည်ထောင်စုစနစ်နဲ့ဒီမိုကရေစီအခြေခံတွေပါဝင်တဲ့အခြေခံဥပဒေပြင်ဆင်နိုင်ဖို့အတွက်အပြစ်ကရစဲရေးလက်မှတ်ထိုးဝဲအပြီးမှာမိလားလောက်အတွင်းမှာနိုင်ငံရေးဆွေးနွေးပွဲတွေစတင်ဖို့ကြိုးပမ်းကြစီလိုပါလေလို့တိုက်တွန်းချက်ပါပါလေ။နောက်တတိယအချက်ကတော့လက်ရှိငြိမ်းချမ်းရေးဖြစ်စဉ်ရဲ့ထူးခြားချက်ကတော့ကိုလိုမှလိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရနဲ့နကူကြနှူးကြနဖွဲ့ကြလေးပဲဆွေးနွေးတာမဟုတ်တော့ဘဲနဲ့ကျွန်တော်တို့ခွတ်တော်အစိုးရတက်မတော်နိုင်ငံရေးပါတီတွေနဲ့ EFF အဖွဲ့အစည်းတွေဒါတွေမကဘဲနဲ့ပြည်သူတရားသုံးပါပါတခဲနဲ့ပါဝင်နေတဲ့ဆီကြောင့်မလို့ခုနိုင်ငံရေးပြည်စင်ဟာတမိုင်းတစ်ချက်မှာတော့ပြင်ထူးခြားနေပါလေဒါမှမဟုတ်နိုင်ငံရေးစည်းရနာနဲ့နိုင်ငံရေးယုံကြည်မှုကိုတိဆောက်ပြီးတော့မှန်ကန်တဲ့နိုင်ငံရေးဆုံးဖြတ်ချက်တွေနဲ့ပြည်သူတရားသုံးအကျိုးစီးပွားအတွက်ဆောင်ရွက်ကြည့်ကြဖို့တိုက်တွန်းရောင်းဖို့ကျွန်တော်တို့ FPA ဘက်ကနေပြီးတော့ပြောကြားကြည့်ကြပါလေ
နှစ်ဖက်ဆွေးနွေးခဲ့ကြတဲ့အခါမှာတော့လက်ရှိနိုင်ငံရေးပြုပြင်ပြောင်းလဲမှုမှာအရေးအကြီးဆုံးကယုံကြည်မှုတည်ဆောက်တဲ့အနေအထားဖြစ်တဲ့ဆိုတာကိုတိုင်းရင်းသားခေါင်းဆောင်တွေကရောနိုင်ငံရေးပါတီအသီးသီးကခေါင်းဆောင်တွေကအလေးထားဆွေးနွေးခဲ့ကြတယ်လို့မြန်မာညီညွတ်ရေးစင်တာကဦးညိုအောင်မြင့်က VOA မြန်မာပိုင်းကိုပြောပါတယ
်ဒီခါကတော့ကျွန်တော်တို့ပြည်တွင်းမှာတွားနေတဲ့နိုင်ငံရေးပါတီတွေအနေနဲ့အားဖြင့်ကျွန်တော်ဒီဒီမိုကရေစီပြုပြင်ပြောင်းလဲရေးမှာသူတို့ဖြစ်စေခြင်းနဲ့စင်တာပေါ့နော်ဆိုတော့နှစ်ဖက်စလုံးကတော့မြန်မာနိုင်ငံကိုဘယ်လိုတည်ဆောက်ကြမလဲဆိုတဲ့အနေအထားပေါ်မှာအတိတ်ကဆွေးနွေးကြပြီဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့နိုင်ငံရေးပါတီအနေနဲ့သူရတဲ့ space သူရတဲ့ဒီနိုင်ငံရေးအခွင့်အရေးဒီပွဲစည်းပုံအခြေခံမှုတွေအောက်မှာလှောက်ရှားနေတယ်လေ။တစ်ဖက်မှာဒီဒါရီယာတဖြည်းဖြည်းကျယ်ပြန့်လာတယ်။ဒါရီယာ ပို့ပြီးတော့ကောင်းမွန်လာတယ်ဆိုတဲ့ဟာတွေကိုသူတို့တွေ့တယ်ပေါ့နော
်ဖက်ဒရယ်ဒီမိုကရေစီပါတီကခေါင်းဆောင်နေနဲ့ NCCD ဘက်ကတိုင်းရင်းသားခေါင်းဆောင်တွေဟာလက်ရှိငြိမ်းချမ်းရေးဖြစ်စဉ်နဲ့ပတ်သက်လို့မကြသေးခင်ကထိုင်းနိုင်ငံချင်းမိုင်မြို့မှာတွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်ဒီတစ်ကြိမ်ပြည်တွင်းမှာတွေ့ဆုံတာကတော့ဒုတိယအကြိမ်ဖြစ်ပါတယ်ဒီကနေ့တွေ့ဆုံမှုနဲ့ပတ်သက်ပြီးတော့မကြခင်မှာသတင်းထုတ်ပြန်မယ်လို့လည်းသိရပါတယ်ရှင်